တိုင်းသားလက်နက်ကန်အဖွဲ့အစည်းတွေစုစည်းထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးအဖွဲ့ဖြစ်တဲ့ NCCT အဖွဲ့ဝင်တွေဟာတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူညီမှုမူကြမ်းတစ်ခုတည်းရရှိဖို့အတွက်အချောတက်တတ်မှတ်နိုင်မှုအတွက်ချင်းမှန်မျိုးမှာနှစ်ရက်ကြာဆွေးနွေးပွဲပြုလုပ်ခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲမှာမူကြမ်းအခန်း9ခန်းမှာပါဝင်မဲ့အချက်အလက်တွေကိုတက်မတော်ကတပီလုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးလက်မှတ်ရေးထိုးမှုမှာပါဝင်မယ်ဆိုရင်တော့တိုက်ပွဲတွေရပ်သွားနိုင်တယ်ဆိုပြီး NCCT ကပြောဆိုသုံးသပ်ကြပါတယ်အပြည့်စုံကိုထိုင်းအခြေစိုက်ဖြစ်တဲ့သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
တိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကခေါင်းဆောင်တွေဟာနှစ်ရက်တာဆွေးနွေးပွဲလုပ်ခဲ့ပြီးတဲ့နောက်တိုင်းရင်းသားတွေနဲ့အစိုးရနှစ်ဖက်ညှိနှိုင်းမှုတွေအရတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစရေးသဘောတူညီချက်မှာအခန်းခွနခန်းပဲထားဖို့ဆုံးဖြတ်ပြီးမူကြမ်းမှာတိုင်းရင်းသားတွေဘက်ကလိုလားချက်တွေပါဝင်နိုင်ရေးအတွက်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲကိုဦးဆောင်သူတူဖြစ်တဲ့ဗိုလ်မှူးကြီးခေါဥကပြောပြတာက
ကျွန်တော်တို့ single tax ဖြစ်ဖို့ဘယ်လိုလုပ်ခိုင်းကြအောင်လဲနောက်ပြီးတော့အခန်းတွေကသူ့မူကိုမူတွေအခန်းတွေကမတူကြအောင်အခန်းပေါင်း17ခန်းရှိတာကျွန်တော်လော်ခိလာဟိုဘက်ကတော့အစိုးရဘက်ကတော့အခန်းပေါင်း14ခန်းရှိတာတခု9ခန်းရှိတာတခုဒါနဲ့အခန်းပေါင်း9ခန်းနဲ့ပဲပြန်ချုပ်မယ်လို့သဘောတူကြတော့ကျွန်တော်တို့ပါဝင်တဲ့ပါဝင်တိုက်တဲ့ပြဋ္ဌာန်းချက်တွေကိုဒီအခန်း9ခန်းမှာပြန်ပြီးတော့ဘလို့ထည့်သွင်းမလဲပေါ့သူ့နေရာနဲ့သူ့နေရာချထားဖို့အဲ့ဒါကတိုင်ပင်ကြတာဖြစ်ပါအခန်းကနခန်းမဖတ်လာမဲ့မူကြမ်းအခန်းကနခန်းမှာပဲချက်တွေပါအောင်ကြီးကြမလဲနောက်ပြီးတော့ကျွန်တော်တို့ဘက်ကဒီမူကြမ်းရေးဖို့ကိုယ်စားလှယ်6ဦးမှာကျွန်တော်တို့6ဦးကိုတော့အမကန်နေနဲ့ထားပြီးတော့ဘလို့ကွယ်သူဦးဆောင်နဲ့ရွေးတာပါဗျာ
တိုင်းရင်းသားတွေဘက်ကမူကျမ်းမှာထည့်သွင်းထားတဲ့အခန်းခွနခန်းကတော့အခြေခံမူများဥတီချက်နဲ့ရည်ရွယ်ချက်အပြစ်ခတ်ရစေးဆိုင်ရာကိစ္စရပ်များအပြစ်ခတ်ရစေးကိုခိုင်မာစေဖို့အတွက်လှုံ့ဆော်ရမယ့်နည်းလမ်းများနိုင်ငံရေးဆွေးနွေးပွဲဆိုင်ရာအာမခံချက်များဆက်လက်အကောင့်ထည့်ဖော်ရမယ့်လုပ်ငန်းစဉ်များအထူးတွေဆိုတဲ့အခန်းခွနခန်းပဲဖြစ်ပါတယ်လက်ရှိကာလမှာတော့တိုင်းရင်းသားတွေဟာတဖွဲ့ချင်းလက်မှတ်ရေးထိုးထားပြီးတပီလုံးတိုင်းတာနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးတာကြောင့်လည်းတဖွဲ့ချင်းလိုက်တက်နယ်မြေဆိုင်ရာအငင်းပွားမှုတွေအင်အားတိုးချဲ့မှုတွေနဲ့တိုက်ပွဲတွေလည်းဆက်ဖြစ်နေတာပါငင်းငယ်ရင်းနဲ့အပြစ်ခတ်ရစေးဆိုင်ရာဆွေးနွေးပွဲတိုင်းမှာလည်းတိုးတက်မှုတွေရှိတယ်လို့တစ်ဖက်လုံးကဆိုပေမဲ့တစ်ဖြည်းဖြည်းနဲ့ယုံကြည်မှုတွေလည်းတည်ဆောက်နေကြတာပါတက်မတော်ကလက်မှတ်ရေးထိုးမှုမှာပါဝင်မယ်ဆိုရင်တော့တိုက်ပွဲတွေရပ်သွားနိုင်တယ်ဆိုပြီးတိုင်းရင်းသားတွေဘက်ကယုံကြည်နေကြပါတယ
်ကျွန်တော်တို့တော့ဒီလိုယုံကြည်ကြတာတစ်ဖြည်းဖြည်းတော့တိုးမြင့်လာတယ်လို့ပြောလို့ရတာပါဒါပေမဲ့အစ်ဒီမှာ NPC ကသူကကြာမှာ secretary ရဲ့ပဲလေသူကဟို political mandate ကမပေါ့ political mandate ရှိတာကဒီအစိုးရဥော်မင်းဥဆောင်တဲ့အဖွဲ့ရှိတယ်လွတ်တော်ကဥသိမ်းတော်ဖွဲ့ရှိတယ်တပ်မတော်ကပါလာတဲ့ဗိုလ်ချုပ်ကြီးတွေရှိတယ်ဒါကြောင့် obvious ရကျရေးမှာကြတော့တပ်ပိုင်းဆိုင်ရာကိစ္စအပေါ်ကြီးပြီးတဲ့ခါကျတော့တပ်မတော်ကအကြီးကဲတွေနဲ့ရုပ်ရှင်မှုပို့ရပြီးတော့နားလည်မှုမြင့်လာရင်တော့ပို့ပြီးတော့ရှင်းနေကောင်းမယ်လို့တော့အဲ့လိုယူဆတာပါအဲ့တော့မဘိုးချုပ်ကြီး6ရောက်ထပ်ပါကြည်ကဘိုးကြီး6ရောက်ကတော့ကမ္ဘောဒီးယားမှာတော်တော်လေးအရေးပါတဲ့ခေါင်းဆောင်ကြီးတွေဆိုတော့ဒီအဖြစ်ကရက်ဆင်းမှာပါတဲ့တပ်ပိုင်းဆိုင်ရာကိစ္စတွေကိုတော့သူတို့ဆုံးဖြတ်ထားတာပေါ့သူတို့ဆုံးဖြတ်ပြီးတော့သူတို့နဲ့ဆိုရင်တော့အဖြစ်ကရက်ဆင်းကလက်တွေ့နဲ့ကြမယ်ပိုလည်းညံနိုင်တာပေါ့ဗျာအဲ့ဒါတော့ဖြစ်နိုင်တယ်တပီလုံးတိုင်းတာအဖြစ်ကရက်ဆင်းဆိုတာကျတော့နိုင်ငံတိကဘာတိနော်အစိုးရဘက်ကလည်းအစိုးရရောလွတ်တော်တက်ရောအကုန်လုံးပတ်လက်မှတ်ထိုးမဲ့ဟိုပွဲဖြစ်တယ်ဒါကြောင့်ဒီလိုတနင်္ဂနွေပြစ်ကရက်စေးကြီးဟိုတရားဝင်ထိုးပြီးတယ်ဆိုရင်တော့တက်ပွဲပြန်ဖြစ်ဖို့ခင်းကျင်းအလားလာတော့ရှိတော့မှာမဟုတ်ဘူးကျွန်တော်အဲ့ဒီတော့တက်တယ်အလားလာလုံးဝကိုနေသွားနိုင်တာပေါ့ဒါကြောင့်ဒီလုံးတိုင်းတာပြစ်ကရက်စေးကြီးလက်မှတ်ထိုးလိုက်ရင်တော့နည်းနည်းလေးငြိမ်သွားနိုင်တာပေါ့လေကျွန်တော်အဲ့ဒီတော့တက်တယ်
ပြီးခဲ့တဲ့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေအတွင်းမှာလွှတ်တော်ဘက်ကကိုယ်စားလှယ်တွေတက်မတော်ဘက်ကကိုယ်စားလှယ်တွေပါဝင်မှုတွေကလည်းနိုင်ငံလုံးဆိုင်ရာအဖြစ်ခတ်ရစရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်အလားအလာကောင်းတွေအဖြစ် NCCT ကရှုမြင်တာပါပြီးခဲ့တဲ့မတ်လ9ရက်နဲ့10ရက်နေ့တုန်းကတော့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာန MBC မှာတနင်္ဂနွေလုံးအဖြစ်ခတ်ရစေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကကိုယ်စားလှယ်တွေနဲ့အတူပြည်သူ့လွတ်တော်ကိုယ်စားလှယ်တွေတက်မတော်ကဗိုလ်ချုပ်ကြီးတွေပါတဲ့ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်။မကြာခင်မှာတော့တပီလုံးတိုင်းတာနဲ့အဖြစ်ခတ်ရစေးရေးကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်အခြေအနေတွေဖြစ်လာလိမ့်မယ်လို့တိုင်းရင်းသားတွေကတော့ပြောဆိုနေကြပါတယ်ရှင်။